ဒီမှာဒီကုန်းရက်ကြာရောက်ရှိနေတဲ့အမေရိကန်ထက်လွတ်တော်မှဂျက်ဖရီအဲလန်မက်ကလေးဦးဆောင်တဲ့အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဟာစစ်ကိုင်းပြည်နယ်အစိုးရအဖွဲ့နဲ့ဒီကနေ့တွေ့ဆုံခဲ့ပြီးစစ်တွေမျိုးကအောင်မင်္ဂလာရက်ွက်ကိုတွားရောက်လည်လာခဲ့ပါတယ်။အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့စစ်ကိုင်းအရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့မီဒီယာတွေကရတဲ့တင်အချက်လက်တွေအပေါ်အခြေခံပြီးတော့ဆွေးနွေးသွားတာဖြစ်ပြီးစစ်ကိုင်းပြည်နယ်ရင်းအခြေအနေမှန်ကိုလည်လာသွားတာမရှိဘူးလို့စစ်ကိုင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကပြောပါတယ်။တင်အဖြစ်ဆုံးကတော့ VOA မြန်မာပိုင်းတင်ထောက်မမြင်မြင်ခံကတင်ပြထားပါတယ်။
ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေရမှုတွေရပ်တန့်မှုအပါအဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်တဲကိုစုံစမ်းလည်လာဖို့အတွက်အမေရိကန်အထက်လွှတ်တော်အမတ် Jeffrey Allen McLean ဦးဆောင်တဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာမြန်မာပြည်ကိုနှစ်ရက်ကြာရောက်ရှိနေတာပါ။အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာဒီကနေ့မှရခိုင်ပြည်နယ်အစိုးရအဖွဲ့အပါအဝင်အရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးစစ်တွေမျိုးကမွတ်စလင်တွေနေထိုင်တဲ့အောင်မင်္ဂလာရပ်ကွက်ကိုတွားရောက်လည်လာခဲ့ပါတယ်။အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်အခြေအနေမှန်ကိုလေ့လာဖို့တိကျအချင်းယူသင့်ပြီးအောင်မင်္ဂလာရပ်ကွက်တစ်ခုလည်းလေ့လာသွားတာမျိုးမဖြစ်သင့်ဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့တွင်ကြီးမှူးဦးတင်မောင်ဆွေကပြောပါတယ
်။သူတို့အနေနဲ့ကတော့ဒီနိုင်ငံကကရရှိတဲ့သတင်းတွေစုစည်းမိသားရရှိတဲ့သတင်းတွေအဲနောက်ကသူတို့ကဒီနေ့တွေကိုသွားပြီးတော့ရှိရှိပြည်ဆိုတဲ့သူတို့ရဲ့တွေ့ဆုံတွေပေါ့။ဒီဒါရီဝဲအခြေခံပြီးတော့ရှိပြီးသွားဆင်းနိုင်တော့ဒီအခြေအနေရုပ်တင်အခြေယူပြီးတော့ဒီမှာရှိရတဲ့ခိုင်ပြည်မှာဒီကနေ့ပြည့်ပြည့်နေတဲ့လူကိုယ်နဲ့တော့ဒီနေ့ပြည့်ပြီးတော့ခါးစားပြီးဟိုယူနိုက်တက်ကလာပြီးတော့သူကအမေတော့သွားတယ်ကျွန်တော်တို့ဒီခိုင်တိုင်းစားပြေးပါလိမ့်မယ်ခိုင်ခုနကတော့ကျွန်တော်တို့ဒီအကြပ်တက်ခိုင်ခံတဲ့နေရာမျိုးသူမသွားဘူးသွားပြည့်လို့ရှိအဲ့ဒီမှာလည်းခုနကတော့ရေစွဲဝန်းထဲပေါ်ရှိနေတယ်ခုနကတော့ဒီရဲစစ်စစ်လုပ်ခဲ့တဲ့ဒီခိုင်ခံတဲ့ပြည်သားတွေအဒီခုနကတော့အောင်မင်္ဂလာဘက်ကိုပို့ပြီးတော့ပြည့်စိုးရဲ့ဖျက်တွေကအများကြီးရှိပါတယ်
အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးရေရှည်တည်တံ့မှုဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကဆွေးနွေးသွားတာပါရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်စွေကတော့အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့သလိုမျိုးရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်ဒေသနဲ့ဒေသခံတွေရဲ့အခြေအနေတွေကိုတွားရောက်လေ့လာသင့်တယ်လို့ဆိုပါတယ်
တဖက်တဲ့ဘင်္ဂလားဒေ့ရှ်ကိုပဲသွားကြည့်တယ်။ဘင်္ဂလားဒေ့ရှ်ကတည်းကကြိုးစားနားထောင်တယ်။သူတို့ကတဖက်ပဲကြည့်တာကိုသူကနိုင်ငံတကာရရှိတဲ့မီဒီယာသတင်းတွေနောက်တစ်ခါဒီ NGO တွေရေးထားတဲ့ report တွေဒီဥစ္စာတွေကိုဖတ်ပြီးတော့အခြေခံပြီးတော့ဒီမှာလာကြည့်တော့လေခုနဆိုတဲ့ဒီ Muslim ရုပ်ကတခုကိုပဲသွားကြည့်ပြီးတော့ခုနကဘယ်လိုသူတို့ကအဖြစ်တစ်နည်းစိုးရပါရွေးဆိုပြီးတော့သူတုံးတက်တာကတော့ဒါကိုတဖက်ကလည်းဆန်လောကြည့်တယ်။ခုနကတကယ်လက်တွေ့ခံစားရတဲ့ကျွန်တော်ဒီခိုင်တိုင်းသားကြည့်ရပါလိမ့်။အဲအခြေအနေတွေမှာလည်းခုနတို့ရုပ်ဆိုင်ရှိပါရုပ်ဆိုင်လည်းသူတို့သွားရောက်ပြီးတော့ဒါလိလာဖြစ်ဒီလိုမျိုးနှစ်ဖက်ကိုလိလာလိုက်တဲ့ခါကြမှာပဲအဲဒါဒီအခြေအနေမှန်ကိုကြည့်မယ
်အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဟာသူတို့ရဲ့ရခိုင်ပြည်နယ်ခီးစဉ်အပြင်ဒီကနေ့ညနေမှာနေပြည်တော်ကိုသွားရောက်ခဲ့ပြီးအစိုးရထိပ်ပိုင်းခေါင်းဆောင်တွေလွတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိနေပြီးမနက်ဖြန်နိုဝင်ဘာ22ရက်နေ့မှာတော့သူတို့ရဲ့ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်အမေရိကန်လွတ်တော်ကိုယ်စားလှယ်များအဖွဲ့ဟာမြန်မာပြည်ခီးစဉ်မတိုင်ခင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပြည်သားမှရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့ပြီးရခိုင်ပြည်နယ်တွင်ကထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တွေကိစ္စဘင်္ဂလားဒေ့ရှ်အစိုးရရဲ့ကင်တွယ်ဖြည့်ချင်းပုံနဲ့ပတ်သက်လို့လည်းချီးကျူးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားယဝင်ကြီးအနေနဲ့လည်းမကြာခင်ရပိုင်းတွင်မြန်မာပြည်ကိုလာရောက်ဖို့ရှိနေပြီးသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းဒုက္ခသည်တွေကိုပြန်လည်လက်ခံရည်နဲ့ပတ်သက်တဲ့သဘောတူစာချုပ်ကိုမြန်မာဘက်ကလက်မှတ်ထိုးဖို့မျှော်လင့်ကြောင်းပြောကြားထားတာလည်းရှိပါသေးရှင်။